မြန်မာနိုင်ငံတွင်ဟိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကဒေသတွင်ပြည်ပခန့်တွေဖြစ်ပြန့်နှံ့လာနိုင်ခြင်းရှိတယ်ဆိုကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့တတိပေးလိုက်ပါတယ်မြန်မာနိုင်ငံတွင်ကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာဆိုရင်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်နေတာတွေကလူမျိုးစုအလိုက်ရှင်လင်းမှုမျိုးရုံးတက်ဖြတ်မှုတွေဖြစ်နိုင်ခြင်းရှိတယ်ဆိုလဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးစာဤရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ
်မြန်မာ faces a very serious crisis where the potential is severe impact on the security of the region it is sometimes said
ဒေသရင်းလုံခြုံရေးအပေါ်တက်ရောက်မှုရှိလာနိုင်ခြင်းရှိနေတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတာပါဒီကနေ့လူခွင့်ရေးချိုးဖောက်မှုတွေကနောက်နေမှာပြည်ပခန့်တွေဖြစ်လာနိုင်တယ်လို့လည်းပြောကြပါတယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့လူ့ခွင့်ရေးညီလာခံတစ်ခုမှာကုလလူ့ခွင့်ရေးမဟာမင်းကြီးမင်းကွန်ပြောခဲ့တာမှာတော့ရိုဟင်ဂျာပြဿနာခံနေကိုယ်ကွယ်ယုံကြည်မှုကိုအခြေခံနဲ့ခြေခံနဲ့ပြည်ပခါကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားမယ်ကိစ္စဖြစ်လာနိုင်တယ်လို့သတိပေးသွားပါတယ်။ဂျပန်ပြည်နယ်တွင်ကရိုဟင်ဂျာပြည်အပေါ်နှစ်ပေါင်း50ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကအကြမ်းဖက်မှုတွေနဲ့ဒုက္ခတွေကပ်ပြီးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်ရှင်